ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူမျိုးရေးပြစ်ပတ်ခါတွေကနေထွက်ပြေးပြီးတော့ရောက်လာကြတဲ့ရိုဟင်ဂျာမွတ်စလင်လှေစည်းဒုက္ခသည်တွေကိုနေရပြန်ပို့မယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေပါဝင်စုစုပေါင်း82ဦးပါတဲ့အဲ့ဒီလေဟာမလေးရှားနိုင်ငံဘက်ကိုဥတီသွားနေတယ်လို့ယူဆရပြီးတော့ထိုင်းနိုင်ငံဖူခက်ကန်းဂျီမြို့ကိုရောက်သွားကြတာဖြစ်ပါတယ်။ဒီကြောင့် VOA သတင်းဆောင်မနဲ့တွဲပြီးတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးမှာပါရှင
်။ဟုတ်ကဲ့ပါ။ပင်လယ်ထဲ73ရက်လောက်မျောနေတယ်လို့ယူဆရတဲ့အဲ့ဒီလှေစီးပြေဒုက္ခသည်တွေကိုထိုင်းအာဏာပိုင်တွေကကြားပြဖမ်းဆီးလိုက်ပြီးလိုအပ်တဲ့စာနာရိတ်ခါတွေအင်္ဂါနေ့ကပေးအပ်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒေသခံသတင်းမီဒီယာတွေကတော့သူတို့ကိုဖမ်းဆီးပြီးတော့မြန်မာပြည်ကိုကုန်းလန်းကပြန်ပို့ဖို့အမိန့်ထုတ်ထားတယ်လို့ဗုဒ္ဓဟူးနေ့မှာရေးသားဖော်ပြနေကြပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကသူတို့ဟာတကယ်ဒုက္ခသည်တွေဟုတ်မဟုတ်အသေးချာစစ်ဆေးခွင့်မရမချင်းဒီဒုက္ခသည်တွေကိုထိုင်းအစိုးရအနေနဲ့ပြန်မပို့သင့်ဘူးလို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကအကြီးတန်းသုတေသီဆူနိုင်းဖတ်စုက VOA ကိုပြောပါတယ်။အင်းနီးချင်းနိုင်ငံတွေကဒုက္ခသည်တွေကိုလက်ခံလို့စိတ်မရှိတဲ့ထိုင်းအစိုးရအနေနဲ့ပုံမှန်ကောက်မွန်တဲ့ policy တွေချမှတ်ကျင့်သုံးဖို့လိုမယ်လို့သူကထောက်ပြပါတယ်
။ For the first time that Thai authority intercepted a boat filled up not with young Rohingya menSeeking work in Malaysia, but this time around, it is a farm with this.
Malaysia ကိုသွားအလုပ်လုပ်ကြမဲ့ Rohingya လူငယ်တွေကြီးမဟုတ်ဘဲနဲ့ကလေးငယ်တွေအမျိုးသမီးတွေပါလာတဲ့တင်မောကိုထိုင်းအာဏာပိုင်ကပထမဆုံးအကြိမ်ကြားဖြတ်ပြီးတော့ဖမ်းမိလိုက်တာပါ။ဒီလူတွေရဲ့အဆိုအရတော့သူတို့ဟာဖိနှိပ်ညှဉ်းပန်းမှုတွေ၊လူခွင့်ချိုးဖောက်ခံမှုတွေနဲ့အကြမ်းဖက်မှုတွေကလွတ်ကင်းရာကိုထွက်ပြေးလာကြတာလို့ဆိုပါတယ်
။ထိုင်းအာဏာပိုင်တွေကအခုလိုလေးစီးပြေဒုက္ခသည်တွေကိုလက်ခံလေးမရှိတာကြောင့်ဒီလူတွေဟာသူတို့သွားလို့ရာကိုခီးဆက်ကြလေရှိပါတယ်။2008ခုနှစ်နဲ့2009ခုနှစ်တည်းအတွင်းထိုင်းနိုင်ငံကလက်မခံဘဲနှင်ထုတ်လိုက်တဲ့အတွက်ရိုဟင်ဂျာဒုက္ခသည်ပေါင်းရာနဲ့ချီပြီးတည်ဆုံးခဲ့တယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ပဋိပက္ခတွေနောက်ပိုင်းမလေးရှားနိုင်ငံကိုရောက်လာကြတဲ့ရိုဟင်ဂျာဒုက္ခသည်စီးရင်ဟာတရားဝင်အားဖြင့်600ကျော်သွားပြီလို့မလေးရှားအခြေစိုက်ရိုဟင်ဂျာဒုက္ခသည်များကော်မတီကပြောခွင့်ရမိုဟာမက်စာဒီကပြောပါတယ်
။ဒီပဋိပက္ခအဖြစ်နောက်ပိုင်းမှာဆိုလို့ရှိရင်ရခိုင်ပြည်နယ်မှာရိုဟင်ဂျာနဲ့ရခိုင်အရှင်ကြီးပဋိပက္ခကျလာတဲ့နောက်ပိုင်းမှာကျရင်တော့အတုံးပေါင်းတော့အနည်းဆုံး30ကျော်မယ်ဆိုတော့လည်းကျွန်တော်သိရှိပါတယ်။ဒီကနောက်ဆုံးကတော့စင်ကာပူကိုတတုတ်လာတယ်။အခုမလေးရှားကတော့ဒီကရက်3ရက်3ရက်ကျအောင်လို့ရှိရဲ့အဲ့ဒီလူတွေက450ကျော်ကျော်900နီးပါးဆိုတော့ရောက်တာလို့ရှိရဲ့။အဒီနောက်ဆုံးတတော်ကတော့အယောက်90ရောက်လာတာကိုလည်းအဲ့လိုပဲ3တုပ်ပဲအတိအကျသတင်းစာဟောအစိုးရအာဏာပိုင်ရဲ့ reaction ကြီးနေတာပေါ်တင်ပြောနေတာရှိရဲ့။ကောင်းတော့အရာလူကြီးလူဦးရာအချင်းအရာကြောက်ရကြောက်ကြောက်ရှိတယ်လို့ကျွန်တော်ပြပါတယ်
။သူတို့တွေမလေးရှားကိုရောက်လာပြီမဲ့လဲမလေးရှားအစိုးရကတရားဝင်နေထိုင်ခွင့်ပြုထားတာတော့မဟုတ်ပါဘူး။သူတို့ကိုမလေးရှားနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတည်ဆဲဥပဒေတွေနဲ့ထိန်းချုပ်ထားပြီးနောက်ပိုင်းကျမှ UNHCR အစရှိတဲ့အဖွဲ့အစည်းတွေကလာရောက်စုံစမ်းစစ်ဆေးမှုတွေပြုလုပ်လေးရှိတယ်လို့ရိုဟင်ဂျာလူခွင့်ရေးဆိုင်ရာအဖွဲ့မလေးရှားကဇဖာအာမက်ကလည်းပြောပါတယ်။
အမလေးရှားဆိုတော့အတင်းစင်းတဲ့လူတွေက UN နဲ့ UN နဲ့ခိုင်ပြီးတော့သူတို့ကို protection paper တော့ UNHCR လက်ထက်ကသူတို့ကို UN ယုံကသွားပြီးတော့သူတို့ကို interview ပြီးတော့သူတို့ register လုပ်ဖို့အစီအစဉ်သူတို့လုပ်ခဲ့တယ်။သူတို့က UNHCR သူတို့ UN ဥပဒေနဲ့သူတို့လိုက်လို့နေတယ်။မလေးရှားဆိုတော့လည်းမလေးရှားဆိုတော့ဥပဒေနဲ့သူတို့ခံဆန်းပြီးတော့ UN လက်ထက်မှာ UNHCR ဆရာကြီးတွေကိုပေါ်ပြီးတော့သူတို့အားအင်တာဗျူးပြီးတော့သူတို့ကိုဒုက္ခဆွေးနွေးတော့အစီအပြုပတ်တော့သူတို့ရဲ့လို့စုံစမ်းမျိုးလို့အဲလက်မျိုးလောက်လာတယ်လို့ကျွန်တော်တွေ့တယ
်မလေးရှားကိုပြီးခဲ့တဲ့တင်းနှင်းငွေနေ့ကနောက်ဆုံးရောက်လာခဲ့တဲ့ရိုဟင်ဂျာဒုက္ခသည်အဖွဲ့ထဲမှာလူ450ပါတယ်လို့ဆိုပါတယ်စင်ကာပူစိတ်ကန်းကိုဒီဇင်ဘာလလယ်ပိုင်းမှာကတ်လာတဲ့လူ50ပါရိုဟင်ဂျာဒုက္ခသည်အုပ်စုကိုတော့စင်ကာပူအာဏာပိုင်တွေကကန့်ကောက်ခွင့်မပေးဘဲပြန်နှင်ထုတ်လိုက်တဲ့အတွက်အဲ့ဒီဒုက္ခသည်တွေဟာမလေးရှားနိုင်ငံမှာလောလောဆယ်ထိန်းသိမ်းခံထားကြရတယ်လို့သိရပါတယ်ခင်ဗျာ